မျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရနေချီရဲရိုရင်ဂျာဒုက္ခတွေပင်လယ်ပြင်မှာရဲတပ်တပတ်တွေနဲ့ချီမျိုးပါနေတဲ့အခြေအနေတွေနဲ့မကြုံရအောင်ဒေသရင်းနိုင်ငံတွေဝိုင်းဝန်းကူညီကြဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ပင်လယ်ပင်လယ်ော်နဲ့ကပ်ပလီပင်လယ်ရင်းကနိုင်ငံတွေအနေနဲ့ဒုက္ခတွေကိုရှာဖွေရေးကယ်ဆယ်ရေးနဲ့ပြည်ထောင်စုရဲ့ကင်းကင်းကန်းကပ်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့ April 16ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာ400လောက်ကိုကန့်ကွက်ခွင့်နဲ့အကူအညီပေးခဲ့တယ်လို့ကျန်းနိုင်ငံတွေကလည်းဆောင်ရွက်ကြဖို့မျှော်လင့်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုက်ပါလာပြီးတော့ပင်လယ်ပြင်မှာ2လလောက်ကြာအောင်မျိုးနေတဲ့ဆက်လီဘော်ကဒုက္ခသည်တွေက28ရက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပတ်ရှင်ချကျင်းကိုပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်တောင်ရှိသူတွေကပြောဆိုလိုက်ပြီးတော့နောက်တစ်ရက်မှပဲEU ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါ။ရိုဟင်ဂျာဒုက္ခသည်ရေးဖြည့်ရှင်းတာမှာလက်နက်ကိုင်အဖွဲ့တွေအပြည့်ခတ်ရဲဆင်းနိုင်မှုရည်ကြီးကြောင်းလည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ရိုဟင်ဂျာဒုက္ခသည်ရေးထောက်ပံ့ကူညီနေတဲ့ EU အနေနဲ့လိုအပ်တဲ့အကူအညီတွေပေးအပ်ဖို့အသင့်ရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးနောက်ဆက်တွဲအဖြစ်သိနေချီရဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်။မြန်မာဆွေရကရိုဟင်ဂျာဆွေရဲ့သုံးနှုန်းကိုတရားဝင်လက်မခံမိမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမဲ့အကြောင်းကတိပြုထားပါတယ်ရှင်။